တချင်းပြည်နယ်အင်ဂျန်ယာမြို့နယ်ဘက်မှာဒီကနေ့မှလည်းမြန်မာစစ်သားနဲ့ KIA တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့တိုက်ပွဲဖြစ်ပွားရာဂွေလူရွာသားတို့ကပြောပါတယ
်ဒီမနေ့နဲ့ညဆုံနဲ့အတားတော့ကြားကြတယ်
အခုတိုက်ပွဲဖြစ်ပွားတဲ့နေရာဟာအင်ဂျန်ယာမြို့နယ် KIA တိုက်ရင်လေးဒေသဖြစ်ပြီးရက်ဆက်ဆိုသလိုနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာပါအင်ဂျန်ယာမြို့နယ်ဖက်တိုက်ပွဲချိန်နေတဲ့ပတ်သက်လို့ KIA ပြောခွင့်ရဘူမူကြီးနော်ဘူးကအခုလိုပြောပါတယ်
ကျော်တို့ရထားတာကတော့မနေ့ကဟိုမစ်ဆုံရဲ့အချက်ပဲချမ်းပဲမှာကျော်တို့ရဲ့ကေရဲ့တိုက်ကြီးလေးနေတဲ့ဘက်မှာတိုက်ပွဲဖြစ်ပါတယ်မြို့နေနဲ့ပြောမယ်ဆိုလို့ရှိရင်တော့အဲညံညံမြို့နေကြပါတယ်အဲ့တော့ဒီကမ္ဘာတော်ခန်းတစ်ခုရှိတဲ့နေရာမှာတိုက်ပွဲဖြစ်ပါတယ
်တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုကတော့မသိရသေးဘူးလို့သူကဆိုပါတယ်ပြီးကြတဲ့ရက်ကတိုက်ပွဲဖြစ်စဉ်တွင်အင်ဂျန်ယာမြို့နယ်ကဂွေထောင်တံပောင်ရံပစီစိုးနယ်စနီတူရံကျေးရွာဆစ်ဆောင်ရွာသားရကျော်ဟာမိကျင်းနာမြို့နယ်ကတံပဲဆစ်ဆောင်စခန်းကိုတင်းချောင်လာခဲ့ကြပါတယ်။ဒီဆစ်ဆောင်တွေတဲကတချို့ဟာတံပဲစခန်းကနေပါလနာဆစ်ဆောင်စခန်းကိုရောက်ရှိနေပြီလို့ဆစ်ဆောင်ဂွေထူရွာသားကဆက်ပြောပါတယ်
။တံဖေးမှာတော့ရောက်နေတာလည်းရှိပါတယ်ပြီးတော့တရားကျော်တော့ဒီတံဖေးကဒီအရင်ကပါလနာဆစ်ဆောင်ပြန်ပေါ်အဲ့တော့ကျန်ရောက်ခဲ့ပြီမင်းကချစ်နိုင်ကြတော့မှာ
ပြီးခဲ့တဲ့မလ17ရက်နေ့မနေ့စောပိုင်းကကချင်ပြည်နယ်ဖားကားမြို့နယ်ဇက်စင်းကျေးွာနီးကစစ်တပ်စခန်းနဲ့ရဲစခန်းကို KIA ကချင်တပ်ဖွဲ့ကဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာ KIA ဘိုးကြီးကညွန်ကြားချက်နဲ့တိုက်တာမဟုတ်ဘူးလို့ KIA ပြောခွင့်ရဘူမူကြီးနော်ဘူးကဆိုပါတယ
်။ကျွန်တော်တို့ KIA အနေနဲ့လည်းဒီမြို့ပေါ်မှာနောက်ပြီးတော့ဒီလိုတို့ရှိတဲ့ရွာတွေမှာစခန်းတွေကိုဝန်တင်းတာမျိုးလို့ဝန်တိုက်တာမျိုးလို့မလုပ်ဖို့ကျွန်တော်လည်းညွန်ကြားထားပြီးတော့ဖြစ်ပါလေ။အမကုဖြစ်နေတဲ့တက်ပွဲကြီးကခြေတန်းသမားတွေကခြေတန်းကတတ်မိုးတွေအခုလိုမျိုးတုံ့ပြန်တဲ့သဘောနဲ့တုံ့ပြန်တဲ့အနေထားနဲ့တက်ပွဲဆင်းရဲတာရှိပါလေ။
ရှမ်းပြည်နယ်မြောက်ပိုင်းခြေပြုတမ်းမလောင်တပ်ဖွဲ့ TNL ကတော့ဒီရက်ပိုင်းတွင်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အဖွဲ့ပြောခွင့်ရဘူမူဆိုင်ကျော်ကဆိုပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KIA ကချင်လွတ်လပ်ရေးတပ်မတော်တမ်းမလောင်တပ်ဖွဲ့ TNL တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC ကုကတပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီတော့တွင် CRPH ကပြည်တော်စုလှုပ်တော်ကုစားပြုကော်မတီကနေတိုင်းဒါလက်နက်ကန်ဖွဲ့စည်းအလုံးကိုအကြမ်းဖက်ဖွဲ့မှဖြစ်စေမတရားသိမ်းမှဖြစ်စေပယ်ဖျက်ကြောင်းဒီကနေ့မတ်လ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။တမ်းပလောင်တပ်ဖွဲ့ TNL က CRPH ရဲ့ထုတ်ပြန်ချက်ပေါ်မှာသဘောထားမှတ်ချက်မပေးလို့ကြောင်း TNL ဖွဲ့ပြောခွင့်ရဘူမူဆိုင်ကျော်ကဆိုပါတယ်
ဒီလိုအထက်ကလည်းဘာမှမထားပြတဲ့လို့ဆက်တော့ဒီအပိစာကိုဒီမှာချက်ပြီးဘာမှမရှိသေးဘူ
းအလားတူ CRPH ရဲ့ထုတ်ပြန်ချက်ပေါ်မှာ KNU အနေနဲ့ဘာမှသဘောထားမှတ်ချက်ပေးတာမရှိဘူးလို့ KNU ပြောခွင့်ရဘူမူကြီးနော်ဘူးကဆိုပါတယ်ဘေဝိုင်းလတရက်နေ့မှာတမတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တမရအစိုးရဖွဲ့ဝင်ဝန်ကြီးတွေ NLD ပါတီထိပ်တန်းခေါင်းဆောင်တွေကိုဖမ်းဆီးခဲ့ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းခဲ့ပါတယ်။ဂျာရှိတက်လွှတ်တော်ကူဆယ်လယ်တွင်နဲ့တိမ့်ရှောင်လူမျိုးစုတွေထဲကပြည်တော်စုလွှတ်တော်ကူစာပြုတ်ကော်မတီ CRPH ကိုဖွဲ့စည်းခဲ့ပြီးစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြမှုကိစ္စတွေအပြင်နောက်ပိုင်းတိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံညှိနှိုင်းမှုတွေပြုလုပ်လာခဲ့ပါတယ်။မြန်မာအစိုးရကနေအကြမ်းဖက်ဖွဲ့နဲ့မတရားတင်ဖွဲ့လို့ကြေညာခဲ့တဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကတော့ဆေးရနာသိန်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေအကြမ်းဖက်ဖွဲ့ကနေပယ်ဖျက်ကြောင်းပြီးခဲ့တဲ့မတ်လ17ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာ